မြန်မာနိုင်ငံမှာအစိုးရအဖွဲ့ဝင်တွေရဲ့ပိုင်ဆိုင်မှုတွေကိုလူသိရှင်ကြားထုတ်ပြန်ပေးရေးအဆိုကိုဒီကနေ့ပြည်သူ့လွှတ်တော်မှာမဲခွဲဆုံးဖြတ်ခဲ့တာမှာကန့်ကွက်မဲအရေးအတွက်များတဲ့အတွက်အတည်မပြုနိုင်ခဲ့ဘူးလို့အဆိုတင်သွင်းခဲ့တဲ့ပသိမ်မြို့နယ်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်ကပြောပြပါရယ်အခုလို့သူ့ရဲ့အဆိုမအောင်မြင်ပေမဲ့နောက်မှအခွင့်ရေးရတဲ့အခါဒီကိစ္စကိုထပ်ပြီးစူးစမ်းသွားမယ်လို့ဆိုတဲ့အကြောင်းတော့အပြည့်အစုံမတ်စုမြတ်မွန်ကဆက်ပြီးပြောပြပေးပါရှင်
ကောင်းပါပြီမြန်မာနိုင်ငံမှာကောင်းမွန်တဲ့အုပ်ချုပ်ရေးတန်ရှင်းတဲ့အစိုးရဖြစ်ပေါ်လာဖို့အတွက်ပြည်ထောင်စုအစိုးရတိုင်းဒေသကြီးအစိုးရနဲ့ပြည်내အစိုးရအဖွဲ့ဝင်တွေရဲ့ရွှေ့ပြောင်းနိုင်သောပစ္စည်းမရွှေ့ပြောင်းနိုင်သောပစ္စည်းပိုင်ဆိုင်မှုတွေနဲ့အကျိုးစီးပွားတွေကိုအများပြည်သူသိရှိအောင်လှုပ်ပေးရေးအဆိုကိုဗုဒ္ဓဟူးနေ့ရက်ကပြည်သူ့လွှတ်တော်မှာဆွေးနွေးပြီးတော့မဲခွဲဆုံးဖြတ်ခဲ့တာမှာကန့်ကွက်မဲအများစုနဲ့ပယ်ချခံခဲ့ရပါတယ်။ပသိမ်မြို့နယ်မြို့သားဒီမိုကရေစီအဖွဲ့ချုပ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်ကဒီအဆိုကိုတင်သွင်းခဲ့သူဖြစ်ပါတယ်။
ဆွေးနွေးတော့ရှင်းရောက်တာထောက်ခံဆွေးနွေးပါတယ်။နောက်ကြတော့၅ဦးကကျွန်တော်တို့ကကောက်ဖို့ဆွေးနွေးပါတယ်။ကိုယ်စားလှယ်တွေကတော့စက်မော်သွားကိုယ်စားလှယ်၂ဦးပါမယ်။ဟာ NDF ကကိုယ်စားလှယ်၂ဦးပါမယ်။ဟာချားပြည်ကိုယ်စားလှယ်၃ဦးပါမယ်။အဲအဲဆွေးနွေးတဲ့အခါကျတော့နောက်ဆုံးကြတော့လူပေါ်မှာမှတ်တမ်းတင်ထားဖို့အဆိုပေါင်းဖြစ်တဲ့အတွက်အဆိုပေါင်းတစ်ခုဖြစ်တဲ့အတွက်လူပေါ်မှာမှတ်တမ်းတင်ထားဖို့ဆိုပြီးတော့ပြောင်းလို့ရှင်းနေကြပါလေ။ဟိုနဲ့တော့ပြောပါလေ။အဲ့ဒါကဘာဝင်ရလဲဒီလိုတော့ဥက္ကဋ္ဌကြီးကလည်းဒီပေါ့ဒီဆိုမပြတ်တယ်သွားရည်ရှင်စူကောင်းဖြစ်တယ်အဲဒါကြောင့်လို့ဒါဟိုပေါ့နော်စဉ်းစားဖို့အနေထားနဲ့တော့မေးပါပဲကျွန်တော်ကတော့ဒါတော့ဟိုပြည်သူကိုယ်စားလှယ်တရားအနေနဲ့နော်ပြည်သူတွေကလည်းဒီလိုကောင်းမွန်တဲ့အုပ်ချုပ်ရေးနဲ့တန်ရှင်းရတဲ့အဆိုအချက်တွေဒီနဲ့နိုင်ငံတော်သမားကြီးကလည်းဒီဒါမျိုးဖြစ်အောင်လို့ဟောလာကောင်းမွန်တဲ့အုပ်ချုပ်နဲ့တန်ရှင်းတဲ့အဆိုအချက်ရမယ်လို့ဖြစ်အောင်လို့လုပ်မယ်လို့ဒီဆိုပြောတယ်ဒါမှမဟုတ်ကျွန်တော်ကတော့ဒီဒီလိုတော့မဲခွဲဆုံးဖြတ်တာကိုခံယူနေလို့ကျွန်တော်ပြောတယ်။အဲဒီကမှမဲခွဲတော့ကျွန်တော်ရှုံးတာ။
အဲ့တော့အခုလိုမျိုးလွှတ်တော်မှာဒီအဆိုလက်မခံဘူးဆိုတဲ့အခါကျတော့ဟိုလွှတ်တော်ကိုယ်စားလှယ်အများစုအနေနဲ့ကဒီလိုမျိုးပိုင်ဆိုင်မှုတွေကိုအများပြည်သူသိသင့်တယ်လို့မထင်လို့ဒီလိုမျိုးပယ်ချခံရတယ်လို့ထင်ပါလားရှင
့်။အဲကျွန်တော်အဲ့ဒီခင်ဗျားတော့မပြေပါဘူး။ဒါကတော့ခင်ဗျားတို့ကခင်ဗျားတို့ပြက်ကြည့်ပါလေ။ကျွန်တော်တို့လိမ့်ဆော်ရှိတဲ့အမျိုးကိုလုပ်တာပါ။ဒီလိုဖြည့်ဖြည့်ရှိတဲ့ဟာကိုကျွန်တော်အရင်ကမပြေချင်ဘူးလေ။
ဒီမိုကရေစီကျင့်စဉ်အရာအများသဘောကိုသူ့အနေနဲ့လက်ခံမှာဖြစ်တယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်ကပြောပါရယ်။ပြည်ထောင်စုတရားသူကြီးချုပ်ကစပြီးတော့ပြည်ထောင်စုဝန်ကြီးတွေ၊တိုင်းဒေသကြီးဒါမှမဟုတ်ပြည်내အစိုးရဝန်ကြီးချုပ်တွေဝန်ကြီးတွေစသဖြင့်တမရခန့်အပ်ထားတဲ့ပုဂ္ဂိုလ်တွေရဲ့စီးပွားပိုင်ဆိုင်မှုကိုတမရစီကိုစီးရင်တင်ပြရမယ်လို့ဇူလိုင်လကုန်ပိုင်းတုန်းကပဲတမရရုံးကညွှန်ကြားချက်ထုတ်ခဲ့ပါရယ်။ဒီလိုဆောင်ရွက်မှုကရောကောင်းမွန်တဲ့အုပ်ချုပ်ရေးတန်ရှင်းတဲ့အစိုးရဖြစ်လာဖို့အတွက်လုံလောက်တယ်လို့မထင်ဘူးလားလို့ဦးဝင်းမြင့်ကမေးပါရယ်။
ကျွန်တော်တို့ဒီလိုတင်နေဆိုတာမရဒီပို့မှာမယ်။အမှန်ကျွန်တော်ပြင်းနေတာကိုရှိဖို့ဒီလိုလိုလိုသိအောင်ထုတ်ပြန်ပြညာကိုပြောတာပဲ။ဟွာကမရဒီတဲ့စားကမရဒီပို့ခိုင်းနေရှင်းမှာ။ဟွာပါလေ
။အခုလိုလွတ်တော်မှာအဆိုကိုပယ်ချခံခဲ့ရတဲ့အတွက်ဒီလိုအဆိုမျိုးနောက်ထပ်တင်ဖို့အစီအစဉ်ရှိသလားဆိုတော့
ဒါကတော့ကျွန်တော်တို့ကအခုမှပြောသွားပဲ။ဒီအချိန်လေးအချိန်ကာလအခွင့်အရေးပေါ်လာတဲ့အခွင့်အရေးပေါ်လာတဲ့အခါမှာကျွန်တော်တို့ကတော့တိုင်းပြည်နိုင်ငံတော်နဲ့နိုင်ငံသားတွေအကျိုးရှိသွားပြီ။ဒီလိုတရားဝင်ကိုလို့ကြာရှိတာဆက်လို့ပါပါ
။ပသိမ်မြို့နယ်မြို့သားဒီမိုကရေစီအဖွဲ့ချုပ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်ဖြစ်ပါရယ်ရှင်။အမျိုးသားလွှတ်တော်မှလည်းဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်တယောက်ဖြစ်တဲ့ဒေါက်တာမြတ်ညာနာဆိုတင်ပြခဲ့တဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာအထူးစီမံချက်နဲ့အရေးယူဖို့အဆိုကိုအများသဘောနဲ့ဒီလက်ခံဆွေးနွေးမှာမဟုတ်ဘူးလို့ဆုံးဖြတ်ခဲ့ပါရယ်။အိန္ဒိယနိုင်ငံတွေကလူမျိုးကြားတွေနိုင်ငံတွေကိုဝင်ရောက်နေတာတခါဒီမတမာတဲ့နီးနဲ့နိုင်ငံသားစစ်စစ်ရေးကတ်တွေကိုကန့်ဆောင်နေတာကိုစီမံချက်ချအရေးယူပေးဖို့အတွက်သူအဆိုတင်သွင်းခဲ့တာဖြစ်ပါတယ်ရှင်။